ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ထဲမှာပါတဲ့မွန်ကြီးတပ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့က NCA အပြည့်အစုံချုပ်လက်မှတ်ထိုးနိုင်ပြီဖြစ်ပေမဲ့ရခိုင်မျိုးသားကောင်စီ ANC ကတော့လက်မှတ်မထိုးနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ရခိုင် ANC ဟာဖေဖော်ဝါရီ9ရက်နေ့ကတည်းကအစိုးရညီညွတ်ကော်မရှင်နဲ့ညှိနှိုင်းမှုအပြီးNCA မှာလက်မှတ်ထိုးဖို့ကြေညာထားပြီးကမှတက်မတော်ဘက်နဲ့ညှိနှိုင်းရမှာအဆင်မပြေခဲ့တဲ့အတွက် NC ကိုလက်မှတ်မထိုးနိုင်သေးဘူးလို့ ANC ခေါင်းဆောင်တွေကပြောပါတယ်ဒီအချိန်လေးကိုတော့ VOA သတင်းတော့နိုင်ကွင်းအင်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါရခိုင်မျိုးရကောင်စီ ANC အနေနဲ့ဖေဖော်ဝါရီ23ရက်နေ့မှာ NC ရဲ့ပြည်ရစာချုပ်လက်မှတ်ရေးသူပွဲခန္ဓာကိုတက်ရောက်မှာမဟုတ်သလိုလက်မှတ်ရေးသူပွဲအတွက်ကတ်သတ်ခံရတယ်လို့ရခိုင်မျိုးရကောင်စီတွင်းမှုဦးထွန်းစော်ကပြောပါတယ်
ဒီကတော့ EDU ရေးဆောင်တော်ဝင်မှုမရှိတဲ့အခြေအနေကဖြစ်သွားတယ်လို့ပြောမှဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဒီနေ့ပြုလုပ်တဲ့ငွေလက်မှတ်ရေးထိုးတဲ့ခဏမှာကျွန်တော်တို့တောင်းဝင်ဖို့အတွက်အနေထားမဖြစ်တော့ဘူးဆိုတဲ့အခြေအနေကိုရောက်သွားပါတယ
်။ဒီကမျိုးရကောင်စီ ANC ဟာအစိုးရငင်းချမ်းကြီးကော်မရှင်ဖွဲ့နဲ့ညှိနှိုင်းဆွေးနွေးပြီး NCA ပြည်ကြလက်မှတ်ရေးသူပြီးကြတဲ့ရက်သုံးကဆုံးဖြတ်ခဲ့တာပါ။ANC အနေနဲ့ဒီလ9ရက်နေ့ကတည်းကအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ချိန်ဆက်လုပ်ဆောင်ခဲ့ပြီးမြဲလဲတမတော်နဲ့ညှိနှိုင်းရမှာစီမံပြေခဲ့လို့ NC လက်မှတ်မရေးထိုးတာဖြစ်ကြောင်းဦးထွန်းစော်ကဆက်ပြောပါတယ
်ဒီကနေ့9ရက်နေ့မှာကျွန်တော်တို့အစိုးရဘက်ကစမ်းနိုင်တယ်ဒါကတော့ကျွန်တော်တို့ ANC ရဲ့ capacity နဲ့ချုပ်ပန်းတာဖြစ်တယ်ဒါအချိန်မှာညှိနှိုင်းကော်မရှင်ဖွဲ့ဝင်ဦးနိုင်ငံကြီးကိုကျွန်တော်တို့ဒီ UNC ကောင်စီကြီးဝေးကလာပြီးမှပဲချုပ်ပါတယ်ဒီရက်နေ့တနင်္ဂနွေနေ့ပါကျွန်တော်တို့ဆွေးနွေးပါတယ်ညှိနှိုင်းတင်ချပါတယ်ဒီအခြေချာပြီးတော့မှပေါ့နော်ဒီလူမျိုးပါအခြေအနေပါပဲကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေရှာပေးတဲ့သူတို့ရဲ့ condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့နေရာရှိတယ်။ဒါပေမဲ့အစိုးရကတက်တက်နဲ့ကြီးတဲ့အချိန်မှာအဆင်မပြေဘူးဖြစ်တယ်။အစိုးရနဲ့တက်တက်ပြီးရုံးမရှိတာကတော့အစိုးရအခြေလုံးရဲ့သဘောထားပဲဖြစ်တယ်လို့ကျွန်တော်တို့မှတ်ယူပါတယ်။ဒီအခြေခံအောက်မှာနောက်ဆုံးကျွန်တော်တို့လိုက်ပါဖို့အတွက်အဆင်မပြေဘူးဖြစ်ပါတယ်။
ရခိုင်မျိုးရကောင်စီ ANC ဟာမွန်ပြည်တပ်ပါတီနဲ့လောင်ဟူဒီမိုကရက်တစ်စီယုံ LDU တို့ NCA လက်မှတ်ရေးသွိုးဖို့ရက်နီးကလာမှ NCA ထိုးဖို့ဆုံးဖြတ်လာတာပါပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကထိုင်းနိုင်ငံချင်းမမြို့မှာကျင်းပခဲ့တဲ့ UNSC ကောင်စီစည်းဝေးမှာရခိုင်မျိုးရကောင်စီ ANC ကနေ NCA ပြည်ချက်လက်မှတ်ရေးသွိုးဖို့ဆုံးဖြတ်ခဲ့တယ်လို့ GNL မျိုးရသုတ္တရေးပါတီ KMPP ဗဟိုကော်မတီဝင်ဦးအောင်ဆန်းမြင့်ကပြောပါတယ
်မွန်နဲ့လောင်ဟူကထိုးသွားတော့ကျွန်တော်တို့ KMP နဲ့သူတို့ပဲကြံ့နေလေသူတို့ပြောရတာကတော့ကျွန်တော်တို့ကဘိုင်လဲဆွဲရှိရပေါ့ဒီနေ့ကျွန်တော်တို့ကသူကနေညီနိုင်ရတယ်သူတို့ကတော့ဘာမှမရှိဘူးပေါ့သူတို့ဆုံးကြတော့ပဲဆုံးရပြီမှသူတို့ထွက်သွားကြတာပဲစီဝေးသမားနေ
KMPP နေနဲ့ကတော့ NC လက်မှတ်ရေးသူဖို့အစဉ်သက်မဖြစ်သေးဘူးလို့သူကဆိုပါတယ် NC လက်မှတ်ရေးသူရေးသွက်ဆင်းရဲရမှာတိုင်းအရှိချင်းမရှိချင်းနဲ့ဆက်လင်းပြီးကန့်သတ်ချက်တွေကြောင့် ANC နဲ့လက်မှတ်ရေးသူဖို့ပြည့်ပြည့်ခဲ့တာပါဒီခါမျိုးတော့ကောင်စီ ANC ပေါ်မှာ ANC လက်မှတ်ရေးသူဖို့ကန့်သတ်ထားတဲ့ဖြစ်စဉ်ပေါ်ဦးထွန်းစော်ကခုလိုပြောပါတယ
်ကျွန်တော်တို့ဒါဝင်ကြီးနဲ့ကိုကြိုးစားပါတယ်ဒါပေမဲ့ဒီမပြေပါဘူးအဓိကအကြောင်းတရားကတော့ပါလဲဆိုတော့ကျွန်တော်တို့ခန့်ဒီမှာဆုတ်ပြေးမှုဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့နောက်ထပ်လက်မှတ်ရေးထိုးတဲ့အခါမှာဒီကိုနောက်တစ်ခွေတူးလာလို့ရှိရင်ဒီလိုတက်ကိုဆုတ်ပြေးမှုဖြစ်မယ်ဆိုရင်ဆိုရင်ရှိတယ်အဲဒီတွေ့မှုချိန်ကအောက်မှာဒီလိုပဲသာပေါ့နော်ဒီအခြေအနေကိုမြေကြီးကြီးပေါ်ကြိုးစားတယ်လို့ကျွန်တော်တို့မြင်ပါတယ
်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးအနေနဲ့ကတော့ဒီညှိနှိုင်းမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ
်သူလည်းပါဝင်ကြိုးစားနေဆိုပြီးတော့ညှိနှိုင်းနေတယ်လို့ကြားတယ်ကဘယ်လိုညှိနှိုင်းဆိုတာကျွန်တော်တို့မသိဘူ
းလက်မှတ်ရေးထိုးနိုင်ရေးအတွက်ပြည်ထောင်စုငင်းချမ်းရေးကော်မရှင်နဲ့ချိန်ဆညှိနှိုင်းရမှာ CBN နဲ့ PC နှစ်ဖက်ထိပ်သီးကောင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့အခွင့်အလမ်းမပေးတော့ပဲ UNSC ရဲ့စုစုချက်ရှိချက်ကိုနှီးကုန်းထုတ်နိုင်ဖို့အခြေအနေမပေးတော့ပေါ့တန်းသူရေးကိုခြေခံပြီးအားလုံးလိုက်ပါနိုင်ဖို့အခင်းချင်းမရှိတော့တဲ့အခြေအနေတွေကြောင့် NC လက်မှတ်ရည်သူပွဲမတက်ဖို့ရခိုင်မျိုးရကောင်စီကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကနေ့မှာတော့မွန်ပြည်တပ်ပါတီ NMSP နဲ့လောင်ဟူဒီမိုကရက်တစ်အစည်းအရုံး LDU တို့ NC ပြည်ရစာချုပ်လက်မှတ်ရည်သူခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့အစည်းအဝေးဆုံးဖြတ်ချက်အရလက်မှတ်ထိုးသည့်ပြည်စီမထိုးသည့်ပြည်စီဖွဲ့စည်းပုံကိုလည်းကိုယ်စားဆက်လက်ထားရှိမှာဖြစ်ပါတယ်ခင်ဗျာ။